အိန္ဒိယအရှေ့မြောက်ပိုင်းအာတန်ပြည်နယ်တွင်တရားမဝင်ဝင်ရောက်နေထိုင်သူတိုက်ဖျက်ရေးစီမံကိန်းအရအိန္ဒိယအစိုးရကမှတ်ပုံတင်ထားတဲ့နိုင်ငံသားစီရင်ကိုစနေနေ့မှာထုတ်ပြန်မှာပါ။အာတန်ပြည်နယ်တွင်နေထိုင်သူ၄သန်းလောက်ဟာနိုင်ငံမဲ့ဘဝတွေကိုရောက်ရမယ်အန္တရာယ်ကံကြမ္မာကိုရင်ဆိုင်နေရတာဖြစ်ပါတယ်။ VOA သတင်းတောက်အင်ဂျင်နာပက်ထရီရှာသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းပြောပြမှာပါရှင်။
အိန္ဒိယပြည်နယ်အရှေ့မြောက်ပိုင်းအာတန်ပြည်နယ်အတွင်းဆန်စုနှစ်နဲ့ချီနေထိုင်ခဲ့သူလူပေါင်း၄သန်းကျော်ဟာအိန္ဒိယအစိုးရကစနေနေ့မှာထုတ်ပြန်မဲ့နိုင်ငံသားစီရင်တဲ့မပါဝင်ဘဲခြံထားခံရမယ့်အရေးကိုစိုးရိမ်နေကြရပါတယ်။ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်ခဲ့တဲ့တင်ကြိုစီရင်နဲ့မပါဝင်တဲ့တိမ့်ချီတဲ့လူတွေအဖို့တော့ထိန်းသိမ်းရေးစခန်းတွေမှာစုပြုံနေကြရမလား။နိုင်ငံမဲ့ဘဝကိုရောက်သွားတော့မလား။သူတို့ရဲ့မဲပေးခွင့်အခွင့်အရေးတွေရုပ်သိမ်းခံရမလားဆိုပြီးစိုးရိမ်ပူပန်နေကြရပါတယ်။လူတွေရဲ့စိတ်တွေကနာမငြိမ်ဖြစ်နေရတာနဲ့ပတ်သက်လို့အိန္ဒိယလူခွင့်ရဲ့အဖွဲ့တစ်ခုကအာတန်လူမျိုးသူတေတီစန်ဂျွိုင်းဟာဇာရီကာကအခုလိုပြောပါရယ
် People are going around with their shalishes and bundles of hope wrapped in plastic
ညှလင်းချက်တွေတနင်းတပိုးတေဘူးလို့နိုင်ငံသားဖြစ်ရေးကြားနာချက်တွေကိုနားထောင်ရင်မှတ်ပုံတင်စည်ရင်းတဲ့ပါနိုင်ဖို့လူတွေတန်းစီစောင့်နေကြတယ်လေ
နိုင်ငံသားစီစီရေးလုပ်ငန်းစဉ်ဟာဝန်ကြီးချုပ်နာရင်ဒရာမိုဒီအစိုးရအာနာမယခင်ကလေးကဗဟိုတရားရုံးချုပ်ကဆုံးဖြတ်ထားခဲ့တာပါလက်ရှိဝန်ကြီးချုပ်မိုဒီရဲ့ Hindu အမျိုးသားရေးအစိုးရကလည်းဒီလုပ်ငန်းစဉ်ကိုဆက်လက်အားပေးထောက်ခံနေပါဗျ။တကယ်တော့အာတန်ပြည်နယ်ဟာမွတ်စလင်အများစုဖြစ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းရွှေ့ဝင်ရောက်လာသူတွေကိုစန့်ကျင်ကန့်ကွက်တဲ့နိုင်ငံသားစန့်ကျင်ရေးလှုပ်ရှားမှုတွေနဲ့အကြမ်းတဲတွေ့နေတဲ့ပြည်နယ်ဖြစ်ပါတယ်။စည်ရပြီးပညာမဲ့ကျသူတွေအများစုနေထိုင်တဲ့လူရေ33သန်းရှိတဲ့အာတန်ပြည်နယ်သားတွေအနေနဲ့1982ခုနှစ်မတ်လဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးမရခင်ကတည်းကသူတို့ရဲ့မိဘဘိုးဘွားတွေအာတန်ပြည်နယ်ထဲနေထိုင်ခဲ့မှုတွေဆိုတဲ့တသက်ကြီးအထောက်အထားဆောင်ရွက်စာတမ်းတွေပြသဖို့တောင်းဆိုတာခံနေရပါတယ်။အထောက်အထားဆောင်ရွက်စာတမ်းပြသဖို့ခက်ခဲတဲ့အကြောင်းကိုအကြီးတန်းရှိနေလဲဖြစ်လူခွင့်ရေးဥပဒေကွန်ရက်အဖွဲ့ကိုတည်ထောင်သူလဲဖြစ်တဲ့ Colin Gonsalves ကအခုလိုပြောပါတယ
်။ Can you imagine working class people like Richo Uluski being with them?
လန်ချာဆွဲတဲ့လူတွေလူစိုက်ကားသမားတွေလူအခြေခံလူတန်းစားတွေကလွန်ခဲ့တဲ့250လောက်ကတသက်ကံထောက်တာဆော်ဆရတ်နေပြနိုင်မပြနိုင်ခင်ဗျစဉ်းစားကြည့်စမ်းပါဒါဆင်းရဲတဲ့သူတွေပေါ်မယုံကြည်နိုင်လောက်အောင်မတရားလုပ်ရကြတဲ့ဖြစ်စဉ်ကြီးတစ်ခုပါပဲအခုခင်ဗျအနည်း50လောက်ဒီမှာနေပြီးဒီလိုမေးခွန်းတွေအမေးခံရလိမ့်မယ်လို့ဘယ်လိုတွေးမိမှာလဲကလေးတွေတချို့ကမီးတွေထိတော့မရနိုင်ကြပြီးတော့မှရုပ်ရည်ကြီးခင်ဗျအိန္ဒိယလူမျိုးဆိုတာတသက်ပြဖို့အမေးခံရတော့တာပဲ
အိန္ဒိယကဆင်းရဲတဲ့လေစားကြာပန်းအလုပ်သမားတွေဟာပုံမှန်ဘန်းအကောင်စည်ရင်မရှိသလိုအင်ဂျင်မြေပိုင်ဆိုင်မှုလည်းမရှိကြပါဘူး။စည်ရသားတော်တော်များများကတော့ခြံတွေပေါင်းထရိတ်ဆန်တွေကိုရောင်းပြီးငွေပေါအောင်လှုပ်လို့သူတို့အိန္ဒိယနယ်ဘွားဖြစ်ပါတယ်ဆိုတာတသက်ပြဖို့စူးစမ်းနေကြတယ်လို့လည်းဆိုပါရစေ။တောင်းချီတဲ့လူတွေရဲ့ကံကြမ္မာမရေရာတာနဲ့အမျှဒီမှတ်ပုံတွေစည်ရင်တဲ့မပါဝင်သူတွေရဲ့အနာဂတ်အရေးဘယ်လိုရှိမလဲဆိုတာကိုလည်းစန်ဂျွိုင်းဟာဇာရီကာကထောက်ပြခဲ့ပါတယ
်။ The question remains what happened afterwards. What happened afterwards? I don't think governments have addressed that issue very.
ဒါဆိုဒါပြီးဘာဆက်ဖြစ်မလဲ။အစိုးရအနေနဲ့သကလုံးလှလှပပတွေတုံးနေတာကလွဲလို့အဲ့ဒီစည်ရင်တွေကနေကြံရစ်ခဲ့မဲ့လူတွေကိစ္စကိုရှင်းရှင်းလင်းလင်းဖြေရှင်းပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူ
းနိုင်ငံတွင်းကနေနှင်းထုတ်ရေးကတော့ရွေးစရာလမ်းတစ်ခုမဟုတ်ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားစစ်စီရေးကိစ္စဟာအိန္ဒိယပြည်တွင်းရေးကိစ္စဖြစ်တယ်လို့ပြောပါတယ်အခုချိန်မှာတော့အားလုံးကစနေနေ့မှာထုတ်ပြန်မဲ့အာတန်ပြည်နယ်ရဲ့နိုင်ငံသားမှတ်ပုံတင်စည်ရဲမှာမပါဘဲကြံရစ်ခဲ့မဲ့လူတွေရဲ့အကန့်အကျမအပေါ်အာရုံစိုက်နေကြပါတယ်လူခွင့်ရေးလှုပ်ရှားသူတွေကတော့နိုင်ငံမဲ့အရေးအတွက်အမြောက်အများတိုးလာပွဲရှိတယ်လို့တွက်ဆထားကြကြောင်းပါခင်ဗျာ